ွီဒင်နိုင်ငံစတော့ခ홈မြို့ကဇေဝစင်တာတစ်ခုကိုထရက်ကားတစ်စင်းဝင်တိုက်ခဲ့တာကြောင့်လူနှစ်ယောက်ထပ်မနေသေးဆုံးသွားခဲ့ပါတယ်။စတော့ခ홈မြို့ရဲတပ်ဖွဲ့ကလည်းနှစ်ယောက်သေဆုံးပြီးတော့အတော်များများဒဏ်ရာရသွားတယ်လို့တီးပြူထားပြီးစတော့ခ홈မြို့လေကိုရှောင်ရှားကြဖို့သတိပေးချက်ထုတ်ပြန်ထားပါတယ်။ဒီဖြစ်ရဟာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုနဲ့ဆင်တူတယ်လို့လည်းဇူရင်ဝန်ကြီးဂျိုးစတက်ဖန်လော်ဗန်ကပြောပါတယ်။ဆွီဒင်ဆိုရအနေနဲ့ဘာဖြစ်တယ်ဆိုတာကိုသိနိုင်ဖို့အတွက်အစွမ်းကုန်လှုပ်ဆောင်နေတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဆွီဒင်မီဒီယာသတင်းမီဒီယာတွေရဲ့အဆိုအရကတော့9ရက်သေးဆုံးပြီးအဲ့ဒီနောက်တစ်ဝိုက်မှာတနတ်တန်တွေပါကြားခဲ့ရတယ်လို့ပြောပါတယ်။ Trucker ဟာ Alan ကုန်တိုက်နဲ့ Stockholm မြို့ရဲ့အကြီးဆုံးလူသွားလမ်းဖြစ်တဲ့ Drottninggatan လမ်းတောင်ကိုဝင်တိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။